ကိုလိုနီနေချက်စနစ်ကိုတော်လှန်ရမှာအရေးကြီးတဲ့အခန်းကဏ္ဍကနေပါဝင်ခဲ့သူရခိုင်တိုင်းရင်းသားဆရာတော်အရှင်ဥက္ကဋ္ဌမပြန်လွန်ခဲ့တာ1939ခုစက်တင်ဘာလမှာဖြစ်ပါတယ်ဒီကနေ့နေ့လယ်ပိုင်းကရန်ကုန်မြို့မြန်မာကွန်ဗင်းရှင်းစင်တာမှာပြုလုပ်တဲ့84နှစ်မြောက်ဆရာတော်ဥက္ကဋ္ဌမနေ့အခမ်းအနားကိုရဟန်းရှင်လူ4000နီးပါးတက်ရောက်ခဲ့ပြီးတော့အဲ့ဒီထဲမှာဒေါအောင်ဆန်းစုကြည်လည်းပါဝင်ပါတယ်အပြည့်စုံကိုတွားရောက်သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတော်ကုကျော်ထင်ကတင်ပြပေးမှာပါ
ဟုတ်ကဲ့ပါအရင်ဆုံးဆိုရတဲ့လက်ထက်မှာပေါ်ပေါ်ထင်ထင်ကျင်းပခွင့်မရခဲ့တဲ့ဆရာတော်ဥက္ကဋ္ဌမနေ့ကိုရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းသားရေးရဝန်ကြီးဌာနရဲ့အစီအစဉ်နဲ့ပထမဆုံးအကြိမ်ပြုလုပ်နိုင်ခဲ့တာဖြစ်ပါတယ်ရခိုင်သဟာရသည်အမှုဆောင်ဒေါက်တာဦးတကျော်အောင်ကဒီအခမ်းအနားကျင်းပခွင့်ရတဲ့အပေါ်အခုလိုပြောပါတယ်
တို့ရခိုင်ဒီပြည်လုံးသားမကမြန်မာနိုင်ငံနောက်အရှတ်တိုက်နိုင်ငံလုံးမှာရှိတဲ့လေချက်လျောက်ကနေလွတ်မြောက်အောင်အတွက်မြေရှုတစ်ဆောင်ဖြစ်လမ်းပြပေးခဲ့တဲ့ဆရာတော်ကြီးဥက္ကဋ္ဌမနေ့အခမ်းအနားကိုအခုလိုစီစီကာကာတက်တက်မြဲမြဲကျင်းပနိုင်တာကျင်းပခွင့်ရတာနောက်အဲ့ဒီကျင်းပတဲ့အာဏာပွဲကိုပေါ့လေကျွန်တော်တို့ဒီရခိုင်သူရခိုင်သားတွေအပြင်ပေါ့လေကျွန်တော်တို့ဒီနိုင်ငံမှာရှိနေတိုင်းရင်းသားပြည်သူလူထုတွေနောက်မီဒီယာတွေနောက်အခြားသောတိုင်းရင်းသားပေါင်းစုံအဖွဲ့အစည်းတွေလာတော့တယောက်ကြတာနောက် NLD ကနေပြီးတော့ကျွန်တော်တို့ရဲ့လွတ်တော်ကကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ဟိုတိုင်းကြားရောက်ပြီးတော့ကျွန်တော်တို့ဒီပန်းချင်းချင်းမြင့်ပေးတာအစရှိသည့်ဖြင့်ဒီလူစုစည်းတွေ့ရတာကျွန်တော်တို့ဒီခိုင်တင်ဖွဲ့ကိုယ်စားလှယ်တယောက်အနေနဲ့အထူးပဲဝမ်းသာဝမ်းမြောက်မိပါတယ်။ပြန်ပြီးတော့ကျင်းပခွင့်ရတယ်ဆိုတာကကျွန်တော်တို့ဒီဒီမိုကရေစီကိုလမ်းကြောင်းကိုပြည်ပြင်းသွားနေတယ်ဒီဒီမိုကရေစီကိုပေါ်ဆောင်နေတယ်ဆိုတော့အထိမ့်မတ်အနေထားတစ်ခုဖြစ်တယ်ဆိုတာဖြစ်တဲ့အတွက်ကြောင့်ဒါထူးခြားတဲ့ပြောင်းလဲမှုတစ်ခုဖြစ်တယ်လို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ်ခင
်ဗျာ။ရန်ကုန်တိုင်းရခိုင်တိုင်းရင်းသားရေးရဝန်ကြီးဦးစိုးရဲမောင်ကလည်းအရင်ကအခုလိုပေါ်ပေါ်ထင်ထင်ကျင်းပခွင့်မရခဲ့ပေမဲ့အခုချိန်မှာကျင်းပနိုင်တာဒီမိုကရေစီပေါ်ဆောင်ကြောင်းထင်ရှားတယ်လို့အခမ်းအနားမှာပြောတော့ပါတယ်။ပြီးခဲ့တဲ့နှစ်ကစပြီးဆရာတော်ဦးရမန်းကိုစစ်တွေမှာအခမ်းအနားနဲ့စတင်ကျင်းပနိုင်ခဲ့ပါတယ်။ရခိုင်လူ့ကွန်ရက်နဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့အမှုဆောင်ဒါရိုက်တာကိုအောင်မင်းဦးကလည်းအခမ်းအနားပေါ်အခုလိုပြောပါတယ်။
အောင်မင်းဦးရှိပါတယ်။ဒီလိုမျိုးကျွန်တော်တို့အရင်အစွန်းအလက်ထက်မှာဆိုတော့တစ်ခါမှဒီလိုမျိုးမရှိခဲ့ပါဘူး။အဲဒါကြောင့်မလို့ကျွန်တော်တို့ခုလိုမျိုးလူပေါင်း3000ကျော်နဲ့စစ်စေကကလုံးနေတဲ့ဟာအများကြီးအောင်မင်းဦးရှိတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်
။ရခိုင်လူမျိုးတွေအနေနဲ့ဆရာတော်ဦးရမန်းကိုမြန်မာနိုင်ငံရဲ့ခေါင်းဆောင်တရားအနေနဲ့ထက်အာရှတိုက်သားတွေကိုကိုလိုနီဘဝကလွတ်မြောက်မျက်စိပွင့်ပေးခဲ့တဲ့ခေါင်းဆောင်တို့ဦးညီနဲ့ဂုဏ်ယူရှိတူးလို့ရှိပါတယ်။ရခိုင်လူငယ်ပေါင်းနိုင်ထွန်းကလည်းဒီခန္ဓာရဲ့အရေးပေါ်ပုံကိုအခုလိုရှင်းပြပါသေးတယ်
။ဟာရှိရပါဘော။ဘာလို့လဲဆိုတော့ဆရာဥရမဆိုတာကျွန်တော်တို့ရဲ့လမ်းပြမီးရှို့တစောင်လို့ပြောလို့ရတယ်။ဘာဖြစ်လို့လဲဆိုတော့ဒီဆရာဥရမဆိုတာဒီမြန်မာပြည်မဟုတ်ဘူးတက္ကပါအလုံးပေါ်တော့အိန္ဒိယတော့ဂျပန်တော့ဟိုအဲ့လိုပညာတော်ပညာဟိုပေါ်သင်ပေးခဲ့တော့တခြားနိုင်ငံသားတော့သင်ပေးခဲ့တယ်။ကျွန်တော်တို့ဒီမြန်မာပြည်မှာရှိရဲ့ဒီမြန်မာနိုင်ငံသားတွေနောက်ရခိုင်မှာရှိရဲ့ရခိုင်ပြည်သူတွေပေါ့ဒီအလေးနိုင်ကိုပြခဲ့တယ်။ဘလို့အလေးနဲ့လဲဆိုတော့ဒီအာမန်ပေါ့နော်လူငယ်တယောက်ရဲ့ဘာလို့တင့်နေဘာတွေဖြစ်နေတယ်အဲဘာကိုလုတ်တရလုတ်ရမယ်ဆိုတော့ဟိုအာမန်ကို
ဖြစ်စေခဲ့တယ
်ဒီကနေ့အခမ်းအနားကို NLD ကောင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့ကိုမင်းကိုနိုင်အပါအဝင်လူ3000ကျော်တက်ရောက်ခဲ့ပြီကန်တော်မင်းပန်းချံကိုအရင်ကသတ်မှတ်ခဲ့တဲ့အတိုင်းဥတ္တမပန်းချံအဖြစ်အမည်ပြောင်းသတ်မှတ်ဖို့လည်းအဆိုပြုခဲ့ကြပါတယ်ခင်ဗျာ